စီးရီးယားနိုင်ငံအလက်ပိုမြို့မှာစီးရီးယားအစိုးရတပ်ဖွဲ့ဝင်တွေနဲ့မဟာမိတ်ရုရှားတပ်တွေကတဘုံအဖွဲ့တွေထိန်းချုပ်ထားတဲ့မြို့ရဲ့အရှေ့ပိုင်းဒေသကိုတနင်္လာနေ့က၄ရက်ဆက်တိုက်အဖြစ်ဘုံကျဲတိုက်ခိုက်မှုတွေတိုးမြင့်လှုပ်ဆောင်လာခဲ့တဲ့အတွက်အနည်းဆုံးလူပေါင်း၁၀၀လောက်သေဆုံးခဲ့ရတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်။သေဆုံးသူတွေထဲကလေးငယ်တွေလည်းပါဝင်တယ်လို့ Society of Anglican သာသနာပြုအဖွဲ့ကကယ်ဆယ်ရေးဝန်ထမ်းတွေက Twitter လူမှုကွန်ရက်မှာရေးသားဖော်ပြကြပါတယ်။ဒါအပြင်ဆေးဝါးအထောက်အကူတွေထပ်မရောက်တော့တဲ့အတွက်ကျမရေဝန်ထမ်းတွေနဲ့ဆေးရုံတွေမှာလူနာတွေနဲ့ပြစ်ကျက်နေတယ်လို့ဆိုပါတယ်။စီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့သူ့ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံတို့ဟာအလက်ပိုမြို့ကိုသိမ်းပိုက်နိုင်ဖို့လှုပ်ဆောင်နေကြပုံရပြီးအဲ့ဒီလိုလှုပ်ဆောင်နေရင်းနဲ့ပဲမြို့ကိုဖျက်ဆီးနေကြတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထွက်ပေါ်လာတဲ့သတင်းတွေကိုတုံ့ပြန်ပြောဆိုလိုက်ပါတယ်။